ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းရဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့အမည်ဟာမြန်မာအစိုးရကိုဖိအားပေးမယ်ဆိုတဲ့သဘောမျိုးတက်ရောက်နေမှာဆိုရင်လို့မြန်မာနိုင်ငံညှိနှိုင်းတဲ့ဖွံ့ဖြိုးရေးအတွက်ပူးပေါင်းကူညီရေးအဖွဲ့ဆိုတဲ့နာမည်မျိုးပြောင်းမှာဖြစ်ကြောင်းမြန်မာမိတ်ဆွေနိုင်ငံများအဖွဲ့အစည်းအဝေးကိုတက်ရောက်တဲ့မြန်မာကိုယ်စားလှယ်တဦးကပြောပါတယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုထောက်ခံကူညီဖို့ကုလသမဂ္ဂဘက်ကအစဉ်သင့်ရှိကြောင်းဒီအစည်းအဝေးကပြသလိုက်တယ်လို့လည်းမြန်မာကိုယ်စားလှယ်ဒေါက်တာကျော်ရင်လိုင်းကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နီယာကအကြောင်းစုံကိုပြောပြမှာပါခင်ဗျာ
ဟုတ်ကဲ့ပါမြန်မာအစိုးရကိုယ်စားလှယ်အဖွဲ့အနေနဲ့ပထမဆုံးကြိမ်တက်ရောက်ဆွေးနွေးတဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့ဝင်ကြီးအစည်းအဝေးကိုကြာသပတေးနေ့ကကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တာပါလက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအတိမတ်ပြုတဲ့အနေနဲ့ကုလသမဂ္ဂဘက်ကနေသမရဦးသိန်းစိန်အစိုးရကိုအစည်းအဝေးတက်ရောက်ဖို့ဖိတ်ကြားခဲ့တာလည်းဖြစ်ပါတယ်အဲ့ဒီမှာဆွေးနွေးခဲ့ကြတာရင်းနဲ့ပတ်သက်လို့မြန်မာအစိုးရကိုယ်စားလှယ်သမရဦးသိန်းစိန်ရဲ့လူမှုရေးနဲ့အကြံပေးကောင်စီညွှန်ကြားရေးမှူးဒေါက်တာကျော်ရင်လိုင်ကအခုလိုပြောပြပါတယ
်မြန်မာနိုင်ငံရဲ့ပြည်သူ့ကြောင်းလမ်းမှုတွေနဲ့သမရဦးသိန်းစိန်ရဲ့ဦးဆောင်မှုကိုထောက်ခံတဲ့အကြောင်းနဲ့ရှေ့ဆက်ပြီးသွားတဲ့အခါမှာသူတို့အနေနဲ့လိုအပ်တဲ့အကူအညီတွေပေးသွားမယ်ဆိုတဲ့အကြောင်းကိုအတိအကျဒါကြောဆိုသွားတာကိုပဲတွေ့ရပါတယ်ခင်ဗျာကြည့်လိုက်မယ်ဆိုလို့ရှိရင်တော့အခုစီဝေးပွဲဟာအရင်တော့ကဒီစီဝေးကမြန်မာနိုင်ငံပေါ်မှာပရက်ရှာပေးဖို့ဆိုပြီးတဲ့အခါဖွင့်ထားတဲ့ပြီးတော့ပြုလုပ်တဲ့စီးပွားဆိုရင်လည်းဒီကံမှာတော့မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ပြည်ထောင်လဲမှုတွေနဲ့ပတ်သက်လို့သူတို့ထောက်ခံမှုကိုထုတ်ဖော်ပြတဲ့အစည်းအဝေးတစ်ခုလို့ပဲကျွန်တော်မြင်ပါတယ်
။ဒီဆွေးနွေးပွဲကနေပြီးတော့မြန်မာနိုင်ငံအတွက်ဘယ်လိုမျိုးအကူအညီတွေရနိုင်မလဲရှင်။အထူးသဖြင့်ပေါ့နော်။ဒီခုလိုဒီနိုင်ငံရေးရပြုပြင်ပြောင်းလဲရေးမှာရောစီးပွားရေးပြုပြင်ပြောင်းလဲရေးတွေမှာရောဒီဆွေးနွေးပွဲရလကောက်ဘယ်လောက်ထိအရေးကြီးမလဲရှင
်။အခုလိုမြန်မာနိုင်ငံဆွေးနွေးအနေနဲ့ကိုယ်စားလှယ်တွေလွတ်ပြီးတော့အထူးအခြားရှင်းပြတယ်နောက်ဒီမိတ်ဖက်နိုင်ငံတွေကလည်းအသေးချလက်ခံပြီးတဲ့အခါဒါလည်းမှုတွေပြီးတဲ့ဆိုတဲ့အခါကျတော့ရှေ့လောက်ရမယ့်လုပ်ငန်းစဉ်တွေမှာတွားဖို့အတွက်စပို့ပို့ပြီးချောမွေ့စီမယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကခုလိုမျိုးအဖြစ်ဆက်ကဒါ Friends of Myanmar ဆိုပြီးတဲ့အခါကျတော့အစိုးရကို PR ပေးရမယ်ဆိုတဲ့ပုံစံမျိုးနဲ့ဖွင့်ထားခဲ့တဲ့အဖွဲ့လိုမျိုးဖြစ်နေပြီးတော့အဲ့လိုနာမည်ဟောင်းကိုကအဲ့လိုအဓိပ္ပာယ်မျိုးနဲ့ဆက်ဆက်နေမှာဆိုတဲ့အတွက်တွေးမှုချုပ်အနေနဲ့လည်းဒီအဖွဲ့ကိုနမတိကြောင်းမှုအတွက်သူစီစဉ်ထားတာရှိပါတယ်အဲ့ဒါကတော့ partnership in peace democracy and development in Myanmar ဆိုပြီးတော့ကျွန်တော်ကြောင်းမှုစီစဉ်နေပါတယ်အဒီလိုမျိုးကြောင်းမှုစီစဉ်တာကိုလည်းနိုင်ငံတွေအားလုံးကထောက်ခံကြပါတယ
်မြန်မာအစိုးရရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဆောင်မှုတွေကိုတွေ့မြင်လာရတာကြောင့်အခုလိုမြန်မာမိတ်ဆွေနိုင်ငံများအစည်းအဝေးမှာမြန်မာကိုယ်စားလှယ်ဖွဲ့ကိုဖိတ်ကြားတာဖြစ်တယ်လို့လည်းဒေါက်တာကျော်ရင်လိုင်ကဆိုပါတယ
်ဒီအဖွဲ့စကားနိုင်ငံဆိုတာကဒါရှိအစိုးရနဲ့အတူတူတခင်မင်းမင်းရင်းနေနေလုပ်ငန်းတွေအတူပူးပေါင်းဆောင်ရွက်နေတဲ့စကားနိုင်ငံလုံးဖြစ်ပါတယ်ဒီနိုင်ငံတွေကလည်းအရင်ကတော့အစိုးရပေါ်ကိုအရင်အစိုးရပေါ်ကိုဝေဖန်တာတွေပြုလာနေရှိတဲ့အခါကျတော့အရင်အစိုးရကဒါလဲနဲ့ပါဝင်နေခဲ့ခြင်းမရှိဘူးပေါ့အခုတော့ရှိပြီးတဲ့အချိန်လေဆိုအဲ့လိုအချိန်မျိုးမှာကိုကုလသမဂ္ဂအထွေထွေတွေးမှုချုပ်အနေနဲ့အခုရှိနေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပို့ခိုင်မာအောင်လုပ်ဖို့ပို့တိုးချက်ဖို့အတွက်ဖိတ်ကြားရဖြစ်တဲ့ဆိုတဲ့အခါကျတော့ကျွန်တော်တို့ကလာတဲ့ကိုကဒါသမိတ်ဆွေပေါင်းတဲ့နေရာသူစက်ပြီးလောက်ကြရအောင်ဆိုတဲ့အပြောနဲ့ဖိတ်ကြားတဲ့ခါမှာကျွန်တော်ဘက်ကလည်းဒါကဒီလာပြီးတဲ့ခါပူပေါင်းဆောင်ရွက်မှုတွေပြုတာပေါ့
တီတော်စုဝင်ကြီးဥခင်ကြီးဥဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့မှဒေါက်တာကျော်ရင်လိုင်နဲ့အတူဒုဝင်ကြီးဥတန်ရှင်နဲ့သမရရဲ့နိုင်ငံရေးအကြံပေးတန်မတ်ကြီးဟောင်းဥတန်းဆွေတို့လေးဦးပါဝင်ပါတယ်ဒီအစည်းအဝေးနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်းရဲ့သတင်းထုတ်ပြန်ချက်မှလည်းမြန်မာနိုင်ငံရဲ့တိုးတက်ပြောင်းလဲမှုတွေကိုအတိမတ်ပြုထုတ်ဖော်ပြောဆိုထားသလိုပဲဘာသာရေးနဲ့လူမျိုးရေးအရာဖြစ်နေတဲ့ပဋိပက္ခရီရဲ့နောက်ဆက်တွဲအကြမ်းဖက်မှုအန်ဒီရီကြောင့်ဒီပြဿနာရီရဲ့အရင်းမြစ်ကိုဖော်ထုတ်ဖြေရှင်းဖို့တတိပေးထားပါတယ်မြန်မာအစိုးရကိုယ်စားလှယ်ဘက်ကလည်းဒီအချက်တွေနဲ့ပတ်သက်လို့တုံ့ပြန်ဆွေးနွေးတင်ပြခဲ့တယ်လို့ဒေါက်တာကျော်ရင်လိုင်ကပြောပါတယ
်ကျွန်တော်အစိုးရဖွဲ့ရဲ့ခေါင်းဆောင်ဦးခင်ကြီးအနေနဲ့ကအခုဒီနိုင်ငံကတိုင်းဝိုင်းမိတ်ဆွေများအနေနဲ့ကမြန်မာနိုင်ငံမှာရှိနေတဲ့ကျွန်တော်တို့ community ပြဿနာတွေပေါ့လေဒီပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိတယ်ဆိုတာနားလည်တဲ့အကြောင်းအစိုးရအနေနဲ့ကလည်းဒီပြဿနာတွေဖြစ်ရှိမှုအတွက်အသေးအချာစီမံကိန်းတွေချပြီးဆောင်ရွက်နေတဲ့အကြောင်းနောက်ရှေ့ဆက်ပြီးတဲ့အခါမှာလည်းဒီကိစ္စတွေကိုဆောင်ရွက်တဲ့အခါမှာမိတ်ဆွေပေါင်းတင်နေစီကနေအချက်နဲ့နေရယူပြီးတွေ့ပါပေါ်ဆောင်ရွက်မဲ့အကြောင်းကိုသူကချုပ်ပြီးပြောထားပြီးတာဖြစ်ပါတယ
်အခုကျင်းပနေတဲ့ကုလသမဂ္ဂညီလာခံကနေဒီနှစ်အတွက်မြမအရေးဆုံးဖြတ်ချက်မှာထူးခြားမှုတွေပြောင်းလဲတွေရှိနိုင်တယ်လို့ဒေါက်တာကျော်ရင်လိုင်ကပြောပါတယ်။နာအဖဆစ်ဆွေရလက်ထက်မှာကုလသမဂ္ဂအနေနဲ့မြမအပေါ်ဖိအားပေးဆက်ဆံတာမျိုးမဟုတ်ဘဲလိုအပ်တဲ့အကူအညီတွေပေးပြီးပူးပေါင်းဆောင်ရွက်သွားမယ့်ခြေလှမ်းတွေ မြင်တွေ့ခဲ့ရတယ်လို့ဒေါက်တာကျော်ရင်လိုင်ကပြောသွားပါရရှင်။